1990 98ခုနှစ်လောက်ကတည်းကလယ်သမား61ယောက်စီကနေလေက600ကျော်ကိုအနော်ယထာဆက်မှုဆောင်ဖော်ဆောင်မှုမြို့ရွာနဲ့ဥယျာဉ်ဦးစီးဌာနကသိမ်းယူထားတာလို့လယ်သမားအရေးဆောင်ရွက်နေတဲ့ဥဝင်းချူကပြောပါတယ်။ဒီမြေတွေဟာလနာ39ရထားပြီးဖြစ်ပေမဲ့လက်ရှိအခြေအနေမှာဆက်မှုဆောင်အပြည့်ကြီးဖြစ်နေတယ်လို့ဥဝင်းချူကပြောပါတယ်
။14နှစ်ရှိခဲ့ပါပြီ။ဆက်မှုဆောင် area ရဲ့10ရာခိုင်နှုန်းတောင်မပြည့်တဲ့မြေပေါ်မှာပဲလေပတ်နေတဲ့အလုပ်ရုံတွေရှိပါတယ်။14နှစ်မှာ10ရာခိုင်နှုန်းအောင်မြင်အောင်မလုပ်နိုင်ခဲ့တဲ့ဆက်မှုဆောင်အပြည့်ကြီးဖြစ်နေပါတယ
်။ဆက်မှုဆောင်ဖော်ဆောင်ရေးမှာခွင့်ပြုချက်ရထားသူတွေနဲ့ဥယျာဉ်ဦးစီးဌာနချုပ်ဆိုတဲ့ဗဒိန်ညင်စာချုပ်ပါအချက်လက်တွေကိုလည်းဥဝင်းချူကဒီနေ့ဝေငှတယ်လို့ပြောပါတယ်
။ဘယ်လိုအချိန်အတော်အတွင်းမှာပဲ infrastructure ကိုပြီးအောင်လုပ်ဆောင်ရမယ်ဆိုတဲ့စီကံချက်တွေရှိပါတယ်။3လအတွင်းမှာအဆောက်အဦပြန်မဆောက်ခဲ့ရင်သိမ့်မယ်ဆိုတဲ့စီကံချက်ပါတယ်လို့ဘယ်ရက်ဘယ်ရက်အချိန်အတော်အတွင်းမှာဒီလုပ်ငန်းမအောင်မြင်ရင်ဆောက်လက်ဆဆောက်လုပ်ထားတဲ့အဆောက်အဦတွေနဲ့တကွမြေကိုပါနိုင်ငံတော်ကပြန်သိမ့်မယ်ဆိုတဲ့အကြောင်းကိုအိုးအိမ်ဦးစီးဌာနနဲ့ချုပ်ဆိုထားတဲ့စာရွက်စာတမ်းစီကံလုံထုံးလုံးဤဥပဒေစာရွက်တွေကိုပါကျွန်တော်ဒီနေ့ဝေပါတယ်အဲ့ဒီစာတွေရဲ့ဆိုလိုရင်းနဲ့သာဆိုရင်ဒီဆက်မှုဆောင်မှာ developer လုပ်နေတဲ့ကုမ္ပဏီတွေတဲကအောင်မြင်အောင်လှုပ်ဆောင်ပေးနေတဲ့ကုမ္ပဏီတစ်ခုနှစ်ခုသုံးခုကလွဲရင်ကြံတဲ့မြေတွေအားလုံးကိုဥယျာဉ်ဦးစီးဌာနဟာလွန်ခဲ့တဲ့10နှစ်ကျော်ကတည်းကသိမ်းယူပြီးသားဖြစ်ရမှာပါ
ဒါပေမဲ့ဒီပရင်းညင်ကိုဖောက်ပြက်သူတွေကိုဥယျာဉ်ဦးစီးဌာနကအရေးယူဖို့ပြက်ကွက်တာမို့လယ်သမားတွေကိုစားကန့်ကွက်ဆန္ဒပြရတာလို့ဆိုပါတယ်ဒီဆန္ဒပြပွဲကိုလယ်သမားတရာကျော်လောက်လိုက်ပါလာပေမဲ့
ကျွန်တော်တို့ရဲ့ကိုယ်စားလှယ်အနေနဲ့ဆောင်ရွက်ထားပြီးသားဖြစ်တဲ့အတွက်တို့ကိုကားပေါ်မှာပဲနေခိုင်းပါတယ်ဆန္ဒပြတဲ့ကိစ္စမှာတော့ဥပဒေနည်းဥပဒေလုံထုံးလုံနည်းတွေကိုလယ်သမားတွေနားမလည်ခဲ့လို့အမားယွင်းဖြစ်သွားခဲ့ရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်ရဲ့တည်ငြိမ်မှုအတိုင်းအတာတစ်ခုထိထိခိုက်နိုင်တဲ့အတွက်ကျွန်တော်လယ်သမားတွေကိုစန္ဒမပြခိုင်ပါဘူးကျွန်တော်ကိုယ်တိုင်ပဲစန္ဒပြပါတယ်လယ်သမားတွေအားလုံးပေါင်းအယောက်တရာကျော်ဒီနေ့အခမ်းအနားဒီရောက်ပါတယ
်လယ်သမားတွေကိုစားဥဝင်းချိုဒီလိုစန္ဒပြခွင့်ရှိပါသလားဒီလိုစန္ဒပြရတဲ့အတွက်အနောက်အရှက်အဖမ်းဆီးရှိပါသလားဥဝင်းချိုက
မေလ15ရက်နေ့ကအိုးအိမ်ကိုတိုက်ရိုက်ပို့ပေးတဲ့စာထဲမှာလည်းကျွန်တော်ကိုတသုံးတရာအကြောင်းပြန်ကြားခြင်းမရှိခဲ့ရင်မေလ31ရက်နေ့မှာစန္ဒပြမှာဖြစ်ပါတယ်လို့အသိပေးထားပြီးသားပါသို့တော်လည်းသူတို့အကြောင်းတသုံးတရာပြန်ကြားခြင်းမရှိခဲ့အတွက်လိုက်ရောရမယ်ဆိုတဲ့အစင်မဟုတ်ပါဘူးလိုက်ရောခြင်းမဟုတ်ရင်တော့မှအကြောင်းပြန်ကြားချက်တသုံးတရာရှိတဲ့နယ်လို့ယူဆပေမယ့်သူတို့ဘက်ကအကြောင်းမပြန်ကြားပါဘူးသို့တော်လည်းလုံုံရေးယူထားတယ်လုံုံရေးဆိုင်ရာတော်ရှိသူများဘက်ကတော့အနောက်ရှက်လုံးဝမပြီးပါဘူးခင်ဗျာတဦးတယောက်မှလည်းဖန်စီခြင်းအေးယူခြင်းစစ်မေးခြင်းယခုချိန်ထိမရှိသေးပါဘူ
းတနေကုန်နီးပါးဆန္ဒပြတာမြို့ရွာနဲ့ဥယျာဉ်ဦးစီးဌာနကဥဝင်းချိုကိုဘယ်လိုတုံ့ပြန်ပါသလဲ
တစုံတရာအကြောင်းပြန်ကြားခြင်းမရှိပါဘူးဗျာမနေ့9နာရီခွဲကနေပြီးတော့ညနေ3နာရီအထိတစုံတရာအကြောင်းပြန်ကြားချက်ရှိမလားလို့ဆန္ဒပြရင်ဆောင်ခဲ့ပါတယ်သို့တော်လည်းအကြောင်းတစုံတရာပြန်ကြားခြင်းမရှိပါဘူ
းဒီလိုမတုံ့ပြန်တဲ့အတွက်ဆက်လက်ဆန္ဒပြမယ်လို့ဥဝင်းချူကပြောပါတယ
်တစုံတရာအကြောင်းပြန်ကြားမှုမရှိမခြင်းဆက်လက်ပြီးဆန္ဒဖော်ထုတ်နေမှာဖြစ်ပါတယ
်တကယ်တော့ဆန္ဒပြတဲ့ဥဝင်းချူပြောသွားတာပါရှင်